မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကတင်းလာနေကစတင်ပြီး၄ရက်ကြာကြာနာစစ်ဆေးမှာဖြစ်ပါတယ်။စစ်ကောင်စီကိုနိုင်ငံကိုယ်စားပြုအဖြစ်လာရောက်ရှောက်ထားပိုင်ခွင့်ပေးတဲ့မတင်ကလည်းအငင်းပွားစရာကိစ္စဖြစ်နေပါတယ်။စစ်ကောင်စီရဲ့ဥပဒေအဖွဲ့ကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကုကိုလိုင်ကအဖွဲ့ခေါင်းဆောင်ဖြစ်ဆောင်ရွက်မှာဖြစ်ပြီးရှင့်နေကျုပ်ဒေါ်စီရာဦးကအဖွဲ့ဝင်ဖြစ်လိုက်ပါခဲ့ပါတယ်။ပြီးခဲ့တဲ့ကြားနာပွဲမှာအပြည်ပြည်ဆိုင်ရာတရားရုံးကမြန်မာနိုင်ငံပေါ်ကြားပြညွန်ကြားချက်တွေချမှတ်ခဲ့ပါတယ်။ရိုဟင်ဂျာတွေပေါ်တပ်ဖြတ်တာတွေကိုကာကွယ်ဖို့ရိုဟင်ဂျာအုပ်စုအဖြစ်တည်ရှိနေမှုပေါ်ချိမ့်ချောက်နေတာတွေကိုကာကွယ်ဖို့ဆွတ်ဆုထားတဲ့အမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုမဖြတ်စည်းဖို့နဲ့ဒီညွန်ကြားချက်တွေနဲ့ပတ်သက်ပြီးအကောင့်ထဲဖော်ဖို့ကိုပုံမှန်အစီရင်ခံဖို့ညွန်ကြားခဲ့တာပါ။ဒီမှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ဆွဲဆိုနိုင်မဆွဲဆိုနိုင်ရှောက်ထားနေကြတဲ့အစ်စ်မှာပဲရှိပါသေးတယ်။အမျိုးသားညီညွတ်ရေးအစိုးရကတော့ရခိုင်ကကန့်ကွက်ခဲ့တာတွေကိုရုပ်သိမ်းလိုက်ပြီးကုလသမဂ္ဂဆိုင်ရာမြမသမတ်ကြည်ဥကျော်မိုးထွန်းကိုကိုယ်စားလှယ်ဖြင့်တာဝန်ပေးထားခဲ့ပါတယ်။ဒီမှုမှာစစ်ကောင်စီကိုတရားဝင်အတိမတ်ပြုရာမရောက်ဖို့ကအရေးကြီးတယ်လို့ Global Justice Center ရဲ့ဥက္ကဋ္ဌ Akila Radhakrishnan ကပြောပါတယ်။